ူလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုပြီးခဲ့တဲ့နှစ်အနည်းငယ်ကမဲခွဲဆုံးဖြတ်ခဲ့ရမှာအများအားအဖွဲ့ဝင်၅နိုင်ငံမှပါဝင်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေကဗီဒီယိုအားနာသုံးပြီးပယ်ချခဲ့ကြပါတယ်။စစ်အစိုးရအနေနဲ့နိုင်ငံရေးကျင်းသားအလုံးကိုလှုပ်ပေးပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုတိုးတက်ဆောင်ရွက်ဖို့နဲ့နိုင်ငံသားလူနည်းစုတွေအပေါ်ဖိနှိပ်တိုက်ခိုက်နေတာတွေကိုရပ်ဆိုင်ဖို့တောင်းဆိုတဲ့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကကမကတာပြုအဆိုပြုခဲ့တာဖြစ်ပါတယ်။မဲခွဲဆုံးဖြတ်ခဲ့ရမှာလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံကထောက်ခံမဲပေးခဲ့ကြပြီးအင်ဒိုနီးရှား၊ကွန်ကွန်နဲ့ကတာ၃နိုင်ငံကကြားနေမဲပေးခဲ့ကြပါတယ်။တောင်အာဖရိကနိုင်ငံကတော့ရုရှားနဲ့တရုတ်နိုင်ငံတို့နဲ့ပူးပေါင်းပြီးဆန့်ကျင်မဲပေးခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံမဗစ်တာလီရှာကင်နဲ့တရုတ်သံမဝမ်ကွမ်ဂျာတို့ကလုံခြုံရေးကောင်စီဟာမြန်မာနိုင်ငံအရေးကိုဆွေးနွေးရမယ့်နေရာမဟုတ်ကြောင်းဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်အာဏာပြုနေတာမရှိကြောင်းမြန်မာနိုင်ငံပြည်ထောင်စုကိုတခြားကုလသမဂ္ဂအဖွဲ့အစည်းတွေကဖြေရှင်းရမှာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်ယာယီသံမအလက်ဟန်ဒရိုဝူဖ်ကတကယ်လို့ဒါဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ခဲ့မယ်ဆိုရင်ဒီအဆိုပြုချက်ဟာတကယ်ခိုင်မာပြီးမြန်မာနိုင်ငံမှာပြောင်းလဲမှုတွေရှိဖို့လိုတဲ့အကြောင်းကိုလုံခြုံရေးကောင်စီအနေနဲ့ကြေညာချက်တစ်စောင်းအလင်းအမြချက်ချင်းဆိုလိုထုတ်ပြန်နိုင်မှာဖြစ်တယ်။အခုလိုရှုံးနေကြတာဟာဝမ်းနဲ့စရာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကသူတို့ရဲ့အဆိုပြုချက်ကိုအများစုထောက်ခံမဲ့ရနိုင်မှုအတွက်မြန်မာနိုင်ငံအရေးဟာဒေသဆိုင်ရာလုံခြုံရေးကိုချိတ်ချောက်နေတဲ့ဆိုတဲ့စာပိုက်ကိုမူကြမ်းကနေပယ်ဖြက်ရှော့ပေါ်ပေးခဲ့တယ်လေအခုလိုရှုံးနေသွားကြတာဖြစ်ပါတယ်။